ပါကစ္စတန်နဲ့အီရန်နှစ်နိုင်ငံကြားမှာနေဆက်ဖြတ်ကျော်ပစ်ခတ်မှုတွေကြောင့်ရဲသားတချို့တေဆုံးပြီးတော့တင်းမာမှုတွေလည်းညှက်တက်လာနေပါတယ်။အခုလိုအချိန်မှာတရုတ်နဲ့အမေရိကန်ပြည်တော်စုတို့ကနောက်ထပ်အခြေအနေတွေပိုးပြီးဆိုးအောင်မလုပ်ကြဖို့အတွက်နှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ်။ချက်တပရင်းနေတော့ကပါကစ္စတန်ကအီရန်နိုင်ငံစစ်စတန်နဲ့ဘလူးချစ်စတန်ဒေသတွေကိုလေကြောင်းကနေလက်တုံပြန်တိုက်ခိုက်ခဲ့တဲ့အတွက်ကလေး၄ဦးနဲ့အမျိုးသမီး၃ဦးပါဝင်အရတားတွေထိခိုက်တိုက်ဆုံးခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်ကတော့အီရန်နိုင်ငံထဲမှာခိုလုံနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုထိခိုက်တိုက်ခိုက်တာလို့ပြောပါတယ်။အီရန်ကတော့ဒီဆက်ဆက်ချက်ကိုပြင်းထန်ညှင်းဆိုတာပါ။အင်္ဂါနေ့တုန်းကအီရန်ကပါကစ္စတန်ဘက်ကဘလူးချစ်စတန်ဒေသကိုလေကြောင်းကနေထိခိုက်တိုက်ခိုက်ခဲ့တဲ့အတွက်ကလေး၂ယောက်တိုက်ဆုံးခဲ့တာပါ။အီရန်ကတော့ပါကစ္စတန်နေဆက်မှာရှိတဲ့ဆူနီအကြမ်းဖက်အဖွဲ့ကိုပစ်ခတ်တိုက်ခိုက်တာလို့ပြောပါတယ်။ပါကစ္စတန်နဲ့အီရန်တစ်ဖက်စလုံးတင်းမာမှုတွေရှော့ချဖို့နဲ့နောက်ထပ်ပိုးပြီးတင်းမာမှုတွေတိုးအောင်မလုပ်ကြဘူးညွှန်တဲ့ကြောင်းလဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နေကတက်တဲ့ပြင်းနေမှာပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်စုအနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေကြောင်းနဲ့နောက်ထပ်တင်းမာမှုတွေတိုးအောင်မလုပ်ကြဘူးလဲမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောဆိုပါတယ်။ဆန်နိုင်ငံစလုံးဘလူးချစ်စတန်အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတယ်လို့ဘလူးချစ်စတန်လူခွင့်ရေးကောင်စီကချက်သက်ပြေးနေမှာပြောဆိုတာပါ။